American ပြည်တော်စုအနေနဲ့အာဆီယံနဲ့ပတ်စုံမဟာဗျူဟာမြောက်ဖူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပြီးမြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပံ့ပိုးကူညီမှုချိတ်ဆက်မှုတွေတိုးမြင့်နေတယ်လို့ American နိုင်ငံရေးဌာနကတောက်ချန်နေမှာသတင်းထုတ်ပြန်ပါတယ်။အဲ့ဒီမူဝါဒစိတ်ပိုင်းနဲ့တစ်ခုအဖြစ် American နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID ကတစ်စက်9နှစ်စာဒေါ်လာ19သန်းထောက်ပံ့တဲ့လင်ကုန်းပညာသင်စုအပါအဝင်မြန်မာနိုင်ငံကလူမျိုးဘာသာစုံလူငယ်ခေါင်းဆောင်135ဦးကို American ပြည်ထောင်စုမှာမဟာဘွဲ့တွေရယူနိုင်မှုပံ့ပိုးကူညီနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်နေနဲ့အာဆီယံနိုင်ငံတွေနဲ့စီးပွားရေးကာဝေးဆိုင်ရာကိစ္စအတွေပြင် Digital Cyber လုပ်ငန်းကျန်းမာရေးသဘောပတ်ဝန်းကျင်နဲ့ယာတိဥဒုစွန့်အင်တေယူပို့ဆောင်ရေးနဲ့အမျိုးသမီးဆွတ်ဆောင်နိုင်မှုကဏ္ဍတွေတိုးမြင့်ဆောင်ရွက်သွားမယ်ဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Anthony Blinken ကလည်းဒီနေ့စနေနေ့မှာလာအိုနိုင်ငံဘီယန်ကျင်းမြို့ကိုသွားပြီးအမေရိကန်အာဆီယံအစည်းအဝေးတွေစတိုက်တက်ဖို့ရှိတယ်လို့ဒေတာတွေမှာအာဆီယံဗဟိုပြုဆက်ဆံရေးမူဝါဒအပေါ်အမေရိကန်ရဲ့ဂတိကဝတ်နဲ့Indo-Pacific ဒေသဆိုင်ရာအာဆီယံအမြင်တွေကိုထောက်ခံမှုကိုအလေးပေးသွားမယ်လို့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။